ရုတ်နိုင်ငံတွင်ကဒုက္ခသည်စခန်း6ခုမှနေထိုင်နေကြတဲ့ကချင်စစ်ပြည်ဒုက္ခသည်4000ကျော်ကိုနေရာပြောင်းရွှေ့ဖို့အတွက်ကချင်လွတ်မြောက်ရေးအဖွဲ့ KIO ကဒီရက်ပိုင်းတွေအတွင်းမှာတွားရောက်ဆွေးနွေးပြီးတော့အခုအခါမှာ KIO ကစီစဉ်ထားတဲ့စခန်းကိုလိုက်ပါပြောင်းရွှေ့မဲ့လူစည်းရင်းတွေစတင်ကောက်ယူနေပြီဖြစ်ပါတယ်။ဒီလိုမျိုးပြန်လည်ခေါ်ယူဖို့အတွက်ပြီးခဲ့တဲ့လတွေကတည်းကတရုတ်ဆိုရကတိုက်တွန်းခဲ့တာဖြစ်ပါတယ်။ဒီအကြောင်းပြည်စုံကိုတော့ထိုင်းချီဆိုင်သတင်းတောက်ကိုမိုးစောကပြပြပါမယ်ရှင်။
ဟုတ်ကဲ့လက်ရှိပြောင်းရွှေ့မဲ့စခန်း6ခုကတော့တရုတ်နိုင်ငံရွှေလီခရိုင်နောင်တောင်းမြို့နယ်မှာရှိတဲ့လော့ဖန်ရန်လူငါနောင်းပါလုံကောက်နားကောင်းတဲ့ခါတောင်းပါစခန်းတွေဖြစ်ပြီးကချင်ဒုက္ခသည်မိသားစု800ကျော်လူဦးရေစုစုပေါင်း4600လောက်ရှိတာဖြစ်ပါတယ်စခန်းတွေပြောင်းရွှေ့ဖို့အတွက်တရုတ်ဒေသခံအာဏာပိုင်တွေကအရင်လတွေကတည်းက KIO ကိုတောင်းဆိုထားတာဖြစ်ပါတယ်ဒီတစ်ပတ်အတွင်းမှာတော့ KIO တာဝန်ရှိသူတွေကစခန်းကဒုက္ခသည်တွေကိုတွားရောက်တွေ့ဆုံပြီးပြောင်းရွှေ့ဖို့ပြောဆိုလာတာဖြစ်တယ်လို့စခန်းကဒုက္ခသည်တဦးကပြောပါတယ်
။ဒီကနေ့ရနေ့စပြီးမှဒီမှာ KO လူကြီးရကျန်တဲ့ကျန်တဲ့မှာဒီဒုက္ခသည်ဒီနေ့ဒီမှာလာဆင်းနေတယ်။အတိအကျတော့ဒီစခန်းပြောင်းရွှေ့ဖို့ပဲ။ဒီ KO ကတော့မပြောင်းရင်လည်းဒီစခန်းကြီးမှာဆက်ပြီးတော့နေထိုင်ဖို့မရှိတော့ဘူးလို့ပြောတာပဲ။အဲ့ဒါကြတော့ဒီပြည်အစိုးရရဲ့ခီအားပေါ့နော်။ကျောင်းဖို့ကိုအခုဒီဟိုဘက်ကျောင်းမဲ့ဒုက္ခတည်းစီးရင်းလေးကိုအခုအောက်နေတောက်ပြီးမှအခုဒီအဲသက်ခါချရဲ့ကျွန်တော်တို့ဒီမိုက်တာရံကိုဒီဒုက္ခတည်းစီးရင်းလေးကိုကျွန်တော်တို့ပြန်တော့ပူရမယ
်ဒီစီးရင်းတွေကောက်ယူပြီးစီးမှပြောင်းရွှေ့ဖို့အတွက်စတင်စီစဉ်မှာဖြစ်ပြီးဘယ်တော့ပြောင်းရွှေ့ရမယ်ဆိုတာတော့အတိအကျမသိရသေးဘူးလို့ပြောပါတယ် KIO ဒုက္ခတည်းရေးရတာဝန်ကဥတွဲပီစာကတော့နောင်တောင်းဒုက္ခတည်းစခန်းတွေကပြောင်းရွှေ့လာမဲ့သူတွေအတွက်ကချင်လွတ်လပ်ရေးတပ်မတော် KIA တပ်မအုံထိန်းချုပ်ရာလနာဇွတ်ဒေတာမှာစခန်းသစ်ဖွင့်ဖို့စီစဉ်ထားတယ်လို့ပြောပါတယ်။တချို့ဒုက္ခသည်တွေကတော့စခန်းသစ်ကိုလိုက်ပါလို့တဲ့စံနှမရှိဘူးလို့လည်းနောင်တောင်းစခန်းကဒုက္ခသည်ကဆက်ပြောပါတယ
်။အခုကျွန်တော်ဒီမှာရှိတဲ့ဒီဒုက္ခတွေနေတဲ့ဘောထားဆိုတော့အဲတချို့ကျတော့ဒီကိုယ့်ရဲ့စာတီးနဲ့နေတဲ့ဒီမှန်ဖိဖိတ်ကိုလည်းတော့တောင်းမယ်လို့လည်းရှိပါတယ်။ဒါပေမဲ့တော့လည်းဆိုတော့ဒီကျွန်တော်တို့ KIA ဝရဲ့policy ကိုစတင်ရုံပေါ့။အဲ့ဒါတို့တို့ကိုပဲသွားရဆိုတာဒီကျွန်တော်တို့ရဲ့အခြေအနေတစ်ခုကြောင့်ပေါ့နော်။အဲတို့တို့ကကိုပဲမှဒီ3စံလေးပြီးတော့လေယာလေးအိမ်လေးပါလေးရှိတာဆိုတော့ကိုရဲ့အိမ်နဲ့နေတဲ့ဘက်ကိုပြောင်းရွှေ့သွားတာလည်းရှိတယ
်။ဒီလိုတို့ဇာတိကျွေးရဘက်ကိုပြောင်းရွှေ့မဲ့သူတွေဟာဒုက္ခတဲ့အားလုံးရဲ့သုံးပုံတစ်ပုံလောက်ရှိမယ်လို့လည်းသူကခံမှန်းပါတယ်။တရုတ်နိုင်ငံရောက်ဒုက္ခတဲ့တွေကိုကူညီဆောင်ရွက်ပေးနေသူတယောက်ကတော့ဇာတိကျေးရွာကိုပြန်မဲ့သူတွေအနေနဲ့ကတော့လုံခြုံရေးအတွက်အမခံချက်အပြည့်မရှိဘူးလို့လည်းပြောပါတယ
်။လုံခြုံရေးဆိုတာကကျွန်တော်အမခံချက်မပေးနိုင်ဘူးခင်ဗျာ။အဲ့ဒီဘက်မှာတမတော်ဘက်ကလည်းနေရာယူထားတဲ့ဟိုခရီးဘက်ကလည်းဖြတ်ဖြတ်ဖြတ်လိုက်ရှိတဲ့ကြာလုံခြုံရေးရတော့ဟိုလုံးလုံးလောက်လောက်ရှိတယ်ဆိုတော့ကျွန်တော်မပြောနိုင်ဘူး။ဒါပေမဲ့လောလောဆယ်ဟိုအိတ်နိုင်စားနအောင်တစ်ရက်နှစ်ရက်ဆိုလည်းထော်လာနားလာဆိုလည်းကို့အတွက်ဒီပြည်နေရာကိုတောင်းမဲ့အစားအဲ့ဆိုတော့ချုံပြတ်ဆိုတော့ကြာနေမှာပေါ့တကယ်လို့ပြန်ပြောအခြေအနေမကောင်းလို့ရှုပ်ထွေးလာတော့ဟိုဒီဘက်ကိုသူ့မဟုတ်ဘူးလုံချေတဲ့နေရာကိုသူတို့ပြန်ရှုပ်ဖို့ပြောင်းဖို့လည်းချုပ်တင်စဉ်းစားထားတော့လောက်ကြာနေမှာပေါ့
ဒုက္ခသည်တွေကတော့မိုးတွင်းကာလဖြစ်တာနဲ့ကလေးငယ်800လောက်ရဲ့ပညာရေးအတွက်မပြောင်းရွှေ့ခြင်းကြောင့်ပြောဆိုခဲ့ကြတယ်လို့ KIO ကတော့စခန်းသစ်မှာចောင်းသားတွေအတွက်စာသင်ခန်းတွေပြင်ဆင်ထားကြောင်းဒုက္ခသည်တွေကိုရှင်းလင်းပြောဆိုထားတာဖြစ်ပါတယ်ပြီးခဲ့တဲ့လအတွင်းကတော့မြန်မာနိုင်ငံဘက်ကလက်နက်ကင်ပဋိပက္ခတွေကနေထွက်ပြေးလာသူတွေကိုတရုတ်အစိုးရကလက်မခံဘဲမောင်းထုတ်နေတဲ့ဆိုတဲ့သတင်းတွေထွက်ပေါ်လာပြီးနောက်မှာတော့စစ်ပြေးဒုက္ခသည်တွေကိုကာကွယ်ပေးဖို့လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့တွေကတိုက်တွန်းပြောဆိုခဲ့ပါတယ်။တရုတ်အစိုးရဘက်ကလည်းဒုက္ခသည်တွေကိုလူသားချင်းစာနာတဲ့အကူအညီတွေပေးနေကြောင်းတုံ့ပြန်ပြောဆိုထားပါတယ်။လောလောဆယ်မှာတော့တရုတ်မြန်မာနယ်စပ်က KIO ထိန်းချုပ်ရာဒေသမှာဒုက္ခသည်9000ကျော်လောက်ရှိနေပြီးကချင်ပြည်နယ်မြစ်ကြီးနားဝိုင်းမော်ဗမော်စတဲ့မြို့တွေကဒုက္ခသည်စခန်းတွေမှာတော့ဒုက္ခသည်2000ကျော်လောက်ရှိမယ်လို့ဒုက္ခသည်အရေးကူညီသူတွေကခန့်မှန်းပါတယ်။ KIO နဲ့မြန်မာအစိုးရကြားတိုက်ပွဲတွေပြန်လည်စတင်ခဲ့တာဟာအခုဆိုရင်တနည်းကျော်လာခဲ့ပြီးနှစ်ဖက်အပြစ်ခတ်ရက်စဲဖို့ဆွေးနွေးတာတွေရှိပေမဲ့အခုချိန်ထိတော့မအောင်မြင်သေးပါဘူး။